တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ညီလာခံကျင်းပဖို့အတွက်နေ့ကဘယ်လိုပုံစံမျိုးရှိနေပါပြီလဲအဲ့ဒါလေးအရင်ဆုံးပြောပြပေးပါလားဗျာ
ကျွန်တော်တို့ငကိုပထမဗျာ18 19 20ဆိုပြီးတော့သတ်မှတ်ထားတယ်ဒါနဲ့ပြင်ဆင်ချိန်ကနှစ်ပတ်ကျော်ကျော်လေးပဲရတယ်ဗျာရတဲ့အခါကျတော့ငကိုကတော့အဲ့ဒီပြင်ဆင်ချိန်ကလုံလောက်မဲ့ချိန်ပြီးတော့လှုပ်လိုက်တကယ်လှုပ်တဲ့အခါကျတော့ဟိုမရဘူးလေမရတဲ့အခါကျတော့အခုပြန်ရွှေ့ရတဲ့သဘောပါဇန်နဝါရီလလယ်ကိုကျွန်တော်တို့ပြန်ရွှေ့လိုက်တယ်အဲ့ဒီအချိန်မှာကျင်းပမှာတခြားဘာအကြောင်းမှမရှိပါဘူးပြင်ဆင်ချိန်မလုံလောက်လို့
အဲ့တော့ဗတိရဲ့အဲ့ဒီလာမဲ့ဇန်နဝါရီလလယ်မှာကျင်းပမဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ညီလာခံမှာဘလို့အကြောင်းအရာတွေဘလို့ခေါင်းစဉ်မျိုးတွေနဲ့ဆွေးနွေးကြမလဲဆိုတာလေးလည်းသိပြရစီခင်ဗျာ
အဓိကကြတဲ့ဟာကတော့ကျွန်တော်တို့ဟိုတပီလုံးပြစ်ခါရဆေးနဲ့ပတ်သက်ပြီးတော့အတိုင်းသားတွေဘက်ကပြုစုထားတဲ့သဘောတူညီချက်မူကြမ်းရယ်နိုင်ငံတော်အစိုးရဘက်ကတင်ပြတဲ့သဘောတူညီချက်မူကြမ်းကိုကျွန်တော်တို့အတိုင်းသားတွေဝိုင်းဝန်းပြီးတော့အသုံးသတ်မှာပေါ့ပြင်ဆင်ဖြစ်ဆက်တာတွေလုပ်မှာပေါ့ပြီးတော့မှကျွန်တော်တို့အတိုင်းသားတွေဘက်ကအဲ့ဒီမှာစူပေါင်းသဘောတူရရှိထားတဲ့ဟာကိုလက်ခံမှာပေါ့နော
်ညီလာခံဆွေးနွေးခွဲပြီးသွားပြီဆိုလို့ရှိရင်အစိုးရဘက်ကပေါ့လေပြည်ထောင်စုဆင
့်
ငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ဘယ်တော့လောက်များဆက်ပြီးတော့တွေ့ဆုံနိုင်မလဲခင်ဗျာ
ကျွန်တော်အဲ့ဒီပွဲပြီးလို့ရှိရင်တော့ဖေဖော်ဝါရီလတည်းမှာလို့တော့ကျွန်တော်တို့ရည်ပူးရမှန်းထားပါတယ်ခင်ဗျာ။ပွဲမှာတော့ကျွန်တော်တိုင်းသားကိုယ်စားလှယ်များနဲ့နိုင်ငံတော်အစိုးရရဲ့ကိုယ်စားလှယ်များနဲ့ကျင်းရေးဖော်ဆောင်မှုကော်မတီနဲ့ကျွန်တော်တို့တွေ့ကြမှာပေါ့နော်။လုပ်ငန်းကော်မတီနဲ့
။ဟုတ်ကဲ့ပါတီဗျာ။နောက်တစ်ခုကျွန်တော်သိချင်တာပေါ့လေ။ပါတီတို့ရဲ့တိုင်းသားတစ်နှစ်ကိုင်းအဖွဲ့အစည်းတွေပေါ်မှာအစိုးရဘက်ကနေပြီးတော့ကားတင်တင်ခွင့်ပါမစ်တွေချပေးတဲ့ကိစ္စအဲ့ဒီအခြေအနေတွေလည်းသိပြသည်ခင်ဗျာ
။ကားပါမစ်တွေချတဲ့ကိစ္စကတကယ်ရဗျာကျွန်တော်တို့အဖွဲ့အစည်းလက်ပတ်ဖို့အဲ့ဒီကိစ္စတွေကကျွန်တော်နိုင်ငံတော်အစိုးရနဲ့ဒီလိုတွေ့ကြပြုကြရတယ်ကျွန်တော်အခက်အခဲတွေတင်ပြတဲ့အခါကျတော့နိုင်ငံတော်အစိုးရဘက်ကနေပြီးတော့ဒါကိုလောလောဆယ်ဒီအခက်အခဲတွေယာယီဖြေရှင်းနိုင်ဖို့အတွက်ဒီကျွန်တော်တို့ကားတွေကိုဒီလိုခွင့်ပြုပေးတာရှိပါတယ်ခင်ဗျာဒါမှလည်းကျွန်တော်တို့ဒီစာနယ်ဇင်းတွေမှာပြောနေသလိုမဟုတ်ပါဘူးစာနယ်ဇင်းတွေမှာပြောနေတယ်ဆိုတာထောင်ချီပြီးတော့ပြောနေတယ်ဗျာခင်ဗျာဒါတွေကအလွန်အကျွံကိစ္စတွေပါကျွန်တော်တို့ဒီမှာဆိုလို့ရှိရင်အကုန်လုံးမှာကျွန်တော်တို့တိုင်းသားဒီမှာဗျာ KNU ရှိတယ် RCSS ရှိတယ် SSPP ရှိတယ် KNU KNL ရှိတယ် TKBA KNPPနဲ့အစားရစင်ကျွန်တော်တိုင်းသား14ပွဲကိုထုတ်ပေးတာမှကျွန်တော်တို့အခွန်လွတ်က290ရှိတယ်ကျွန်တော်တို့60ရာခွန်တော့အခွန်ပေးဆောင်ရတာ980ရှိတယ်အကုန်လုံးမှ600ကျော်လေးပဲရှိပါတယ်ဗျာတထောင်တော့မပြည့်ပါဘူးအဲ့ဒါကိုကျွန်တော်တို့လိုအပ်တာတွေကိုပို့ပြီးတော့ပြောကြပြုကြရေးကြတာတွေကတော့တိတ်ပြီးတော့အပြုသဘောမဆောင်ဘူးလို့ကျွန်တော်တို့မြင်ပါတယ်တချို့ဖက်ဆိုဗျာ5စီပဲရပါတယ်အခွန်လွတ်က5စီအနည်းဆုံး15စီအဲ့ဒါလိုတွေရှိပါတယ်ရည်ရွယ်ချက်ကလည်းကျွန်တော်တို့တကယ်ကိုအခွင့်အတုကလူတန်းစားတရားအနေနဲ့ခွင့်အတုအဖွဲ့အစည်းအနေနဲ့ဒီလိုပေးတာမဟုတ်ပါဘူးကျွန်တော်တို့ရဲ့အဖွဲ့အစည်းရည်တည်လှုပ်ရှားနိုင်လက်ပနိုင်ဖို့အတွက်ကျွန်တော်တို့ဒီယာယီအနေနဲ့ပေးတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီလိုမျိုးကားတွေပါမဲ့ချထားပေးတဲ့ဥစ္စာတွေကဘယ်လိုကားမျိုးစားတွေများတင်သွင်းခွင့်ရနိုင်တယ်လဲခင်ဗျာ
KNU အနေနဲ့ကတော့ Toyota Figo တွေပေါ့ဗျာဒီလေးကန်တွဲအဲ့လိုကားတွေအများဆုံးရပါတယ်ကျွန်တော်တို့ဥပမာဆိုရင်ဗျာကျွန်တော်တို့ကခရိုင်ခုနှစ်ခုတက်မှာခုနှစ်ခုရှိတဲ့အခါကျတော့ခရိုင်တစ်ခုဆိုလို့ရှိရင်ကား2စီးဝေပေးတယ်ဗျာ2စီး2စီးစီးဝေပေးတော့14စီးလောက်ကုန်သွားပြီကျွန်တော်နောက်ပြီးတော့ဘိုးထဏားကျုံမှာသုံးဖို့အတွက်ဒီတန်တဲ့ကောင်းဆောင်တွေဒီသုံးဖို့အတွက်သွားလာဖို့အတွက်ထုတ်ပေးတာလည်းရှိတယ်။ကျန်တဲ့ဟာတွေမှာနည်းနည်းပါးပါးကျွန်တော်တို့အပြင်ကိုပြန်ပြီးတော့အပိုရှင်လေးရဖို့အတွက်ကျွန်တော်ထုတ်ရောင်းတာရှိပါတယ်
။ခုလိုတိလို့ဒီများကိုပြေချပေးတဲ့အတွက်ဖာဒီပရုမင်းမောင်ကိုအားရဖေကျေးဇူးများရှိတယ်ပါခင်ဗျာ
။ကျေးဇူးတင်ပါတော့